သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပါဒေါ်ရရှိမြောင်ယနေ့ April 28ရက်တနင်္လာနေ့အတွက် SBS Newsflash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကျွန်တော်ကဒေရောအောင်ပါ။ယနေ့အတွက်ထိတ်တန့်သတင်းများ Welcome to the country အခမ်းအနားလူဝတ်တီထက်ပိုဟုအတိုက်ခံခေါင်းဆောင်ကပြော။အတိုက်ခံခေါင်းဆောင် Peter Dutton ကနောက်ဆုံးခေါင်းဆောင်များရဲ့စကားစစ်ထိုးပွဲအတွင်း၌ဌာနေတိုင်းသားများရဲ့ Welcome to the countryပြုလုပ်သည့်အချိန်ရေကိုလိုအပ်သည့်ထက်ပိုလို့သဘောထားတွေကွဲလဲနိုင်တယ်လို့ဝေဖန်ပြောဆိုလိုက်ပါတယ်။ဝန်ကြီးချုပ်အန်သနီအယ်ဘနီစီကအခမ်းအနားတွေကျင်းပမလားဆိုတာအဖွဲ့အစည်းတစ်ခုချင်းပေါ်မှာမူတည်ပြီးဒါကလေးစားမှုလို့ပြင်ပေမဲ့မစ္စတာဒန်တင်ကတော့သဘောမတူဘူးလို့ပြောဆိုပါတယ်။ဟန်ဇက်ငယ်တွင်မဲလ်ဘွန်၌ကျင်းပသော Welcome to the Country ကျိုးစုပွဲ၌လူသိများသောနာဇီလက်သည့်တူမှလောင်ပြောင်ပြီးနောက်မကြာသေးမီရဲ့အတွင်းမဲလ်ဘွန်စတော့မ်ရက်ဘီအသင်းရဲ့ဆုံးဖြတ်ချက်သည်လွယ်မှားသောပြောဆိုခြင်းကိုကိုးကားပြီးမဲလ်ဘွန်စတော့မ်သည်ပွဲမစမီ Welcome to the Country ကျိုးစုပွဲကိုပယ်ဖျက်လိုက်ပါတယ်။နောက်ပိုင်းမှာကလပ်ရဲ့ဒါရိုက်တာဘရက်ရာဖီထုံတန်းစင်လာကိုဆုံးသတ်ရန်စီယုံလှုပ်ဆောင်နေတဲ့ Advance အဖွဲ့အတွက်အရေးပါသောအလူရှင်တူဖြစ်ကြောင်းထွက်ပေါ်လာခဲ့ပါတယ်။ဖန်ကူဘာမှာဖိလစ်ပင်းပွဲတော်တစ်ခုတွင်ကားဝင်တိုက်မှုဖြစ်ပွားကနေဒါမှာကျင်းပတဲ့ဖိလစ်ပင်းပွဲတော်တစ်ခုမှာကားတစ်စင်းကလူအုပ်ထဲကိုဝင်တိုက်တာကိုမျက်မြင်သက်သေတွေကသူတို့မြင်ခဲ့ရတာတွေကိုဖော်ပြပြောဆိုကြပါတယ်။စပိန်ကိုလိုနီနယ်ချဲ့ကိုတွန်းလှန်ခဲ့တဲ့သူတို့ရဲ့ခေါင်းဆောင်ဒါတူလာပူကိုဂုံပြူတဲ့လာပူလမ်းပွဲတော်မှာယာနဲ့ချီတဲ့လူတွေကရောက်ရှိကျင်းပနေချိန်မှာဖြစ်ပါတယ်။ကားတိုက်မှုကြောင့်အနည်းဆုံးလူ70ဦးသေဆုံးပြီးဒါဇင်နဲ့ချီဒဏ်ရာရရှိသွားပါတယ်။ပြင်းထန်သောဒဏ်ရာအခြေအနေပေါ်အခြေခံပြီးလာမယ့်ရက်များနဲ့သတင်းပတ်များတွင်သေဆုံးသူဦးရေတိုးလာနိုင်ကြောင်းအာဏာပိုင်များကသတိပေးပြောကြားပါတယ်။လူအုပ်ထဲမှ James Crusack ကရုတ်တရက်ခြေခွဲစရာဖြစ်ပြောင်းသွားတဲ့မိသားစုပွဲတော်အတွက်ဝန်내ခြင်းကိုသူခံစားနေရတယ်လို့ပြောဆိုသွားပါတယ်။ Australian GP အဖွဲ့က Labor ရဲ့ 24/7 Telehealth ဝန်ဆောင်မှုကိုထောက်ခံ Royal Australian College of General Practitioner က Labor အစိုးရရဲ့ 24/7 GP ကျန်းမာရေးဝန်ဆောင်မှုအသစ်ကိုကြိုးဆိုကြောင်းပြောဆိုသွားပါတယ်။ပြန်လဲရွေးကောက်ခံရပါကသူနာပြုများသည့်ဖုန်းဖြင့်တနားရေးချချမ်းမာရေးအကြံဉာဏ်များပေးနိုင်မဲ့1800 Medicare ဟုခေါ်သောနိုင်ငံတော်ဝန်ဆောင်မှုအသစ်ကိုစတင်မှဖြစ်ကြောင်း Labor Party ကကြေညာခဲ့ပါသည် GP ဖွဲ့မှကြေညာချက်ကိုထောက်ခံပြီးဆေးရုံများတွင်ဝင်တုပ်ဝင်ပိုးများသက်သာစေပြီးလူနာများလူအပ်သောဆောင်ရှောက်မှုကိုရရှိနိုင်ရန်ကူညီပေးမဲ့အပြုသဘောဆောင်သောခြေလန့်တရခုခေါ်ဆိုပါတယ်ဝန်ကြီးချုပ်အန်သနီယာဘနီစီကလေဘာအတွက်မဲပေးခြင်းသည်မက်ဒီကဲအတွက်မဲပေးခြင်းဖြစ်တယ်လို့ပြောဆိုပါတယ်သေရဲ့ပုံမှန် GP ကိုမဆောင်နိုင်သောကျွမ်းကျင်သူများရဲ့ချမ်းမာရေးအကြံဉာဏ်ကိုရယူရန်အချိန်မရွေးဖုန်းခေါ်ဆိုနိုင်မှာဖြစ်ပါတယ်သင်ဟာအခမဲ့ GP Telehealth တိုင်းမဆွေးနွေးခြင်းကိုချိန်ဆက်နိုင်မှာဖြစ်ပါတယ်ပူတင်ကတကယ်ငြိမ်းချမ်းရေးကိုမလိုလားဟုထရမ့်ကဝေဖန်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကရုရှားသမ္မတဗလာဒီမာပူတင်ဟာယူကရိန်းစစ်ပွဲဆုံးသတ်ရေးအမှန်တကယ်လိုလားရဲ့လားဆိုတာကိုမေးခွန်းထုတ်ခဲ့ပါတယ်ရိုမျိုးကနေမထွက်ခွာမီထရမ့်ကပူတင်ကိုဝေဖန်တဲ့ post ကိုဆိုရှယ်မီဒီယာမှာရေးသားခဲ့ပါတယ်ယူကရိန်းမျိုးတွေကိုရုရှားကတိုက်ခိုက်နေတာကိုကြည့်ရင်ပူတင်ဟာစစ်ကိုမရက်ချင်တာဖြစ်နိုင်ပြီးမိမိရဲ့စီးကျက်အတိုင်းမျိုးလိုက်နေတာဖြစ်ကြောင်းဒါကြောင့်ဗန်လုံငါဒါမှမဟုတ်စင်ပွားရေးယူပိတ်ဆို့မှုတွေနဲ့ကင်တွေရတော့မယ်လို့ထရမ့်ကမှတ်ချက်ချခဲ့ပါတယ်။ထရမ့်ဟာပုတ်ဟမင်းကြီးဖရန်စစ်ရဲ့ဇာပနာအခမ်းအနားတက်ရောက်ရင်းနဲ့ယူကရိန်းသမ္မတ ဗလိုဒီမတ်ဇလန်စကီနဲ့တွေ့ဆုံပြီးမှအခုလိုမှတ်ချက်ပေးခဲ့တာဖြစ်ပါတယ်။ဧပြီလ26ရက်နေ့စောပိုင်းကပုပ်ယဟန်ကြီးဇာပနမစတင်ပြီးထရမ့်နဲ့ဇလန်စကီဟာစိန့်ပီတာဖျားရှိကိုကျောင်းကြီးထဲမှာဆွေးနွေးခဲ့ကြပါတယ်။ဇလန်စကီနဲ့15မိနစ်ကြာဆွေးနွေးမှုဟာအင်မတန်အကျိုးရှိခဲ့တယ်လို့အင်ဖြူတော်ကထုတ်ပြန်ပါတယ်။ဇလန်စကီကလည်းဒီဆွေးနွေးပွဲဟာသမိုင်းဝင်ဖြစ်လာနိုင်တယ်လို့မှတ်ချက်ပေးပါတယ်။ဒါဟာဖေဗရူလာက Oval Office မှာအခြေတည်ဖြစ်ခဲ့ကြပြီးနောက်ပိုင်းသူတို့နှစ်ဦးပထမဆုံးအချိန်မျက်နှာချင်းဆိုင်တွေ့ဆုံတာဖြစ်ပါတယ်။ထရမ့်ရဲ့ကိုယ်စားလှယ်စတိန်ဝော့ဖ်ကပူတင်တို့တောက်ချာနေကတွေ့ဆုံခဲ့ပြီးအစောပိုင်းမှာရုရှားနဲ့ယူကရိန်းကြားသဘောတူညီချက်ရဖို့အင်မတန်နီးစပ်နေပြီလို့ပြောခဲ့ပါသေးတယ်။
ဤတွင်သတင်းများကိုကြေညာလို့ပြီးပါပြီခင်ဗျာ
SPS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like မျှဝေမှတ်ချက်ပေးပါ